မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေတော်ရရှိမြတ်ခင်ဗျာမြန်မာနိုင်ငံစစ်အစိုးရကတော့သူတို့ရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုလိုက်ကြပါပြီအများပြည်သူလူထု62ရာခိုင်နှုန်းကျော်ကျော်ကထောက်ခံမဲပြပြီးအတည်ပြုတာဖြစ်တယ်လို့ဆိုပါတယ်ဒီအချိန်မှာ1990ပြည့်ကကျင်းပခဲ့တဲ့ရွေးကောက်ပွဲအဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒါပြန်လဲတွေးတော့ဇာတ်ရည်ဆွေးနွေးဇာတ်ရည်ရှေ့ကိုဘာဆက်လုပ်ကြမလဲဆိုတာတွေကိုဆွေးနွေးညှိနှိုင်းဖို့အတွက်ဒီနေ့အစည်းအဝေးကိုအဓိကရွေးတာဖြစ်ပါတယ်တကယ်တော့ဘာဆက်လုပ်မယ်ဆိုတဲ့ယတိပြအဖြေကတော့ကျွန်တော်မသိရသေးဘူးခင်ဗျာအဲ့ဒါကတော့ဒါတက်ဆိုင်တဲ့လူတွေကဥဆောင်ပါတီတွေကဆုံးဖြတ်ကြမယ်ကိစ္စသာဖြစ်ပါတယ်ကျွန်တော်ကတော့ပရိသတ်တွေနဲ့ဒါကိုညှိနှိုင်းခြင်းတဲ့သဘောမျိုးဖြစ်ပါတယ်ဒီကနေ့ဆွေးနွေးပွဲမှာအဓိကတိုင်ခံပါဝင်ဆွေးနွေးမယ့်ပုဂ္ဂိုလ်3ဦးကျွန်တော်ရွေးချယ်ထားပါတယ်ပထမတူကတော့ဥခွန်မြင့်ထွန်းသူကတော့90ပြည့်ရွေးကောက်ပွဲမှာရွေးကောက်ခြင်းခံခဲ့ရတဲ့လွှတ်တော်ကိုယ်စားလှယ်လောင်းဖြစ်ပါတယ်နောက်တူကတော့ဥပဒေပညာရှင်တူဖြစ်တဲ့ဗမာပြည်ရှင်းနေများကောင်စီကဦးအောင်သူဖြစ်ပါတယ်နောက်တူကတော့ဒေါ်စန္ဒဝင်းဖြစ်ပါတယ်ဒေါ်စန္ဒဝင်းဟာလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှာတိုင်းအဆင့်ပါဝင်ဦးဆောင်ခဲ့တဲ့ပုဂ္ဂိုလ်တူဖြစ်ပါတယ်ဆိုပထမဦးဆုံး90ပြည့်ရွေးကောက်ပွဲကိုကျွန်တော်ကိုယ်တိုင်ကျွန်တော်မောင်ကျော်စန္ဒကိုယ်တိုင်စန္ဒမဲပြီးခဲ့တဲ့စန္ဒရှင်မဲစန္ဒရှင်တူဖြစ်ပါတယ်ဒါပေမဲ့အခုအခါမှာကျွန်တော်စိတ်ထဲမှာကတော့ဒီ90ပြည့်ရွေးကောက်ပွဲကျွန်တော်ကဒီမိုကရေစီမျှော်လင့်ချက်အပြည့်အဝနဲ့ပြေးခဲ့ရတဲ့ဒီမဲဟာအလဟသဖြစ်သွားပြီလားဆိုပြီးတော့ကျွန်တော်စိတ်ထဲမှာတော့အင်မတန်တသသဖြစ်ရပါတယ်ခင်ဗျာအခုစအစိုးရလုပ်မဲ့ဆန္ဒခိုင်ပွဲကြတော့ကျွန်တော်ကိုလာပြီးမဲပေးဖို့လဲသူကအကြောင်းမကြားဘူးခင်ဗျာကျွန်တော်ကမြန်မာနိုင်ငံသားလက်မှတ်ကင်ဆောင်ထားတယ်မြန်မာနိုင်ငံအစိုးရကိုလည်းပဲကျွန်တော်ပုံမှန်ဝင်ငွေကွန်ပေးဆောင်နေပေမဲ့အဲ့လိုပြစ်ပယ်ခြင်းခံရတော့ကျွန်တော်ရင်ထဲမှာအတော်လေးမချစ်တင်တဲ့ဖြစ်ရပါတယ်ကျွန်တော်လိုပဲဒီအဓိကပါဝင်ဆွေးနွေးကြမဲ့ပုဂ္ဂိုလ်များလည်းဘယ်လိုများအရင်ထဲမှာခံစားမှုဖြစ်ပေါ်တယ်လဲဆိုတာပထမဆုံးအကျဉ်းချုပ်မေးလိုပါတယ်ပထမဆုံးဥအောင်သူခင်ဗျာ
ဟုတ်ကဲ့
ကျွန်တော်တို့ဒါမျောလင်းချက်အပြည့်အဝနဲ့ပြေခဲ့ကြရတဲ့90ပြည့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီအချိန်မှာဘယ်လိုပြန်ပြောင်းစဉ်းစားမိမလဲခက်တို့တို့ပြောပါခင်ဗျာ
1990ပြည့်ရွေးကောက်ပွဲရက်လက်ကိုနားဖကရာနှုန်းပြည့်ညင်းပယ်လိုက်ပြီလို့ကျွန်တော်နားလည်ရမှာဖြစ်တယ်နောက်တစ်ခုကနားဖကလူလူလူကျင်တဲ့ဒီမိုစီရေးနဲ့ဆန့်ကျင်ပြီးတော့သူလျှောက်ချင်တဲ့လမ်းကြောင်းပေါ့ဆရာနာရှင်စနစ်ကိုဖွဲ့စည်းပုံခြေဝင်နဲ့ညီအသက်သွင်းပြီးတော့ရှောက်သွားမယ်လမ်းကြောင်းကိုဒါလင်းတော်တော်မှဖြစ်တယ်ဒါအသိရှင်းတဲ့ချက်ဖြစ်ပါတယ
်နောက်ခါဒေါ်စန္ဒဝင်းခင်ဗျာ90ပြည့်ရွေးကောက်ပွဲမှာတော့ဒေါ်စန္ဒဝင်းဘာမှမှာပဲရှိပါသေးလား
ဟုတ်ကဲ
့ဟုတ်ကဲ့အဲ့ခါမဲ့ပြီးခဲ့မယ်ထင်ပါတယ
်ဟုတ်ကဲ့ပါ
ကဲအခုအဲ့ဒီရလက်ကဘယ်လိုဖြစ်သွားပြီလဲခင်ဗျာဘယ်လိုများစိတ်ထဲမှာဖြစ်ပေါ်မိပါသလဲ
ကျမတို့ကကိုယ်တိုင်လည်းစီယုံပါဝင်ခဲ့တဲ့ဦးဆောင်ပါဝင်ခဲ့တဲ့လူတွေဖြစ်တယ်မဲလည်းကိုယ်တိုင်ပြီးခဲ့ရပြီးတော့မဲယုံထဲမှာကိုပဲNLD ရဲ့ခမောက်ရဲ့ကိုယ်စားလှယ်အဖြစ်ထိုင်ခဲ့ရတာပါအဲ့တော့အဲ့ဒီရွေးကောက်ပွဲမြင်ကွင်းဟာကျမတို့ရင်ထဲမှာဘယ်တော့မှမမေ့နဲ့ထဲ့တဲ့လူတွေကလေအယံပျော်ရှင်တက်ကြွပြီးတော့ထဲ့ကြတာလေအခုဒီလိုမျိုးဟိုမသွားခြင်းမနဲ့သွားရတာတို့ကိုစားထဲ့လိုက်ရတာတို့ဆိုတာမျိုးတွေမှမဟုတ်ပဲအဲ့တော့ကျမတို့ကမျောလင့်ချက်လေအကြီးကြီးထားခဲ့တာအယံကိုပဲခါတဲ့နိုင်မယ်ဆိုတော့ကြိုသိနေတယ်လို့ပဲဘာဖြစ်လဲဆိုတော့မလက်မှရွေးကောက်ပွဲဒီလိုညမှာကျမတို့စီယုံရင်းစင်းကြတော့စိတ်ချစိတ်ချကျွန်တော်တို့အိမ်ကရှိသမျှလူအကုန်လုံးပဲဗျဆိုတဲ့လူသေးကြီးပဲလေအဲ့လိုပြောခဲ့ကြတော့အဲ့ဒီရွေးကောက်ပွဲနဲ့ဒီရွေးကောက်ပွဲနဲ့ကတခြားစီဖြစ်တဲ့ပြီးကျမတို့လည်းပါကုန်ခွင့်မရဘူးပေါ့နော်ကျမတို့ကြတော့ဘယ်လိုမျိုးတတ်မှတ်တယ်လဲတော့မပြောတတ်ဘူးဥကြောဆန်သားတို့လိုမျိုးတော့မဟုတ်ဘူးပေါ့နော်ပေးခွင့်မရဘူးပေါ့ရှင်ပေးခွင့်သာရရင်တော့ဖြစ်လုံးဝလုံးဝမကြိုက်ပါဘူးဆိုတဲ့ဟာမျိုးပဲကျမတို့ဆန္ဒပေးမိပါပါ
ဟုတ်ကဲ့ကျွန်တော်ကရ90ပြည့်ရွေးကောက်ပွဲကိုမဲပေးခဲ့ပြီးတော့အခုဆန္ဒခိုင်ပွဲမှာမဲမပေးရတော့2010မှာသူတို့လှုပ်လာမယ်ဆိုရဲရွေးကောက်ပွဲကြတော့ကျွန်တော်ပြောမှာပါခင်ဗျားတို့ဆန္ဒခိုင်ပွဲကြတော့ကြိုက်သလားမကြိုက်သလားကျွန်တော်တို့မမေ့ဘဲနဲ့လှုပ်တယ်ဟိုတုန်းကပေးထားတာလည်းပယ်တယ်ဆိုတာသူတို့ဘာပြန်ပြောမလို့တော့မသိဘူးပေါ့ခင်ဗျာမေးခွင့်ရရင်တော့ကျွန်တော်မေ့ချင်ပါတယ်အဲနောက်ပုဂ္ဂိုလ်တူကဥခွန်မြင့်ထွန်းဖြစ်ပါတယ်ဥခွန်မြင့်ထွန်းကတော့ပြည်သူတွေရဲ့ထောက်ခံမဲနဲ့အရွေးခံရတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်ဥခွန်မြင့်ထွန်းခင်ဗျာ
ဟုတ်ကဲ့
ဘယ်လိုသဘောပါလဲဥခွန်မြင့်ထွန်းကိုပြည်သူတွေကအာဟုတိနဲ့ပြေးခဲ့တဲ့ဆန္ဒမဲတွေကိုရေးစုံမျောခဲ့ပြီလားခင်ဗျာ
နားဖကိုနိုင်ကဒီဆန္ဒခိုင်ပွဲဟာရွေးကောက်ပွဲဥပဒေတွေနဲ့ကဆန့်ကျင်နေပါတယ်တင့်မြင့်ဆောင်90ကြေညာချက်ပါတော့ရွေးကောက်ပွဲဥပဒေတွေကိုပြဋ္ဌာန်းထားခဲ့တယ်အဲ့ဒီဥပဒေတွေကိုချက်သိမ်းခြင်းနဲ့မလုပ်ရသေးပါဘူးအဲ့တော့ကျွန်တော်တို့ကဒီ90ခုနှစ်ရွေးကောက်ပွဲရလတ်နဲ့ဆန္ဒခိုင်ပွဲကိုနှိုင်းယှဉ်မယ်ဆိုရင်ဒါလူထုနဲ့ကျွန်တော်လွတ်တော်ကိုယ်စားလှယ်ကြားမှာဒါပြည်ညင်စာရုပ်ချုပ်တာခုနှစ်တူရဲ့ရွေးကောက်ပွဲမှာဆိုလို့ရှိရင်ကျွန်တော်ပြည်သူလူထုကကျွန်တော်တို့ကိုတမ်းတမ်းရှင်းရှင်းနဲ့ကြီးကြီးပြူပြူသာတွဲအပ်ပေးခဲ့တယ်အဲ့ဒါကိုတာဝန်ရှိတဲ့တာဝန်ခံကျင်းပပေးခဲ့တဲ့နာဖလည်းလွတ်လပ်တန့်ရှင်းပါတယ်လို့သူကိုယ်တိုင်ကဘာပြည့်ကြေညာခဲ့ပါတယ်လူထုကလည်းပဲအဲ့ဒီလိုပဲဒါဆဲမမဲကိုပြူစင်းနဲ့ပေးခဲ့တယ်အဲ့တော့ဒီရွေးကောက်ပွဲနဲ့ဒီနေ့ဆန္ဒခိုင်ပွဲနဲ့မတူပါဘူးဒီနေ့ဆန္ဒခိုင်ပွဲမှာကလူထု ये मेरे उड़ा मटेरियल लेने वीरों में या युद्ध नीनो तो ने चेंज आउट है ना के मौन जानो खाने आ रहे चेंज हो मा तामियो लोकेरा पे पारे ऐरो लूडू का ले चीजी बिबू मैं पी गया रा मोहत तो लो चलो नेंगा ने कहा ले अभी मैं पी लो मैं आवा उठ जाऊँ मोलो दी यू था को ทีนี้ฐานะไข่ป่วยเนี่ยฉีดเพลุไม่ได้หรอกจนเอาไอ้หลูเปลือกขึ้นมาเลยผู้เสกูเนี่ยไปเกเรยกกวยยัดละหาปิดุซวนอาဖြစ်ပါတယ်အဲ့ဒါကိုနားအဖာကဘယ်လိုနည်းနဲ့ပဲฉีดเพลุไม่ได้หรอกโดดတော့လည်းပဲကျွန်တော်ပြည်သူလွတ်တော်ကိုယ်စားရေးအနေနဲ့ကတော့နားအဖာကအာနာကိုလွှဲမပေးဘူးဆိုတာကိုပြောလိုက်ပြီဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကလွှဲယူနိုင်အောင်ကြိုးစားအာမှာဖြစ်ပါတယ်ဟုတ်ကဲ့ခင်
ไอ้ตัวราชินะอุสิสุยายิสเวอติปิไลเดพวยซีบงฮะเบลูเลสุราเนปะเดปิยตัวราชินยิทาเรซาวกูอองลุงพับจาบะครับพี่ดูอาลองปูซวยนะลองเฉยมีองเนนาเกสมงไลกาลาเดมาอติปิเกลุดีพวยซีบงโนนาเกสพวยซีบงนาเกสคอนสติทิวชั่นฮูอมีนามาคอตวินซีดออีพวยซีบงดีอเนทายองอามิงลากาลาไนมวยพวาผิดดีเกบิผิดเลยยายาซวินอติ
นาเกสพวยซีบงนี่ลาเจมะกาวเนาะอมิเมมาปีมูลามวยพวาซาดาบิโลปัญญาရှင်โนตั่ชะจะบาลีโอเคไอ้ตัวราชินพอละแหละตัวราชินคนละเบดินเซียลาวะไม่ดีบ่ครับเนี่ยนาเกสพวยซีบงโลเวโลโลเซตงยาบะตัวราชินเอสนาได้ส่วนแกปรมาอุซุเลไลเนี่ยมาปาวินซุนิเมตัวราชินโลผิดขอบยาสิกูมีแกผิดบาเลยกูมีแกเลไลวะยอกเนบาบิล่ะบ่ได้บาครับโอเคกูมีแกเบลูตบัวบาเลกูเซบิยุยกောက်ปวย
จิ้มปากเกเรปิดดูเรดิโมคราซีเยด้วยแมอปิวะปิเกจาเรอกุคามาเอราโหลงวาปิเปไลเตตะบอเนี่ยนะตูรู้เยพวยซีบงกูอติปิวเรซุบิยอตูราจิญญาบาเรกูมีเกบาเปียวจิมาเลบาซวินเนจิมาเลบาเมียเมจิมาละครับโอเคจนปรมาลงเปียวจินาดิ1996กูเนี่ยยวยกอกปวยโหจนกูเนี่ยแมเปเกดาบ่เลจนไอ้ยาละกะรอเซซูซาอุสุตซูฮะเวจนเราดาอติมาไม่ปิวดาตะไดกะปิโลงเนี่ย
ကဘာလုံးကစအားလုံးကကျွန်တော်လက်ခံတဲ့အတွက်ကြောင့်တရားကိုပြစ်ပယ်လဲဆိုတော့ချက်ဖို့ကြောင့်အာနာယူရဲ့လေသာနောက်ကိုလိုက်တယ်လို့ပဲကျွန်တော်တို့ရှင်းရှင်းပဲပြောချင်တယ်ဗောလေဒီကိုယ်တိုင်ကိုနေ့ရေကောက်ပွဲမှာဒီကျွန်တော်ရွေးခံတဲ့တော်တော်အမတ်တွေကအာနာမရပါပဲလဲကျွန်တော်တို့ပြည်သူတွေရဲ့နှလုံးသားမှာဒါပြည်သူတွေရဲ့ကိုစားဆောင်ရွက်နဲ့ပြည်သူကိုယ်စားလေးနေနဲ့ကျွန်တော်တို့ကတော့
လည်းလက်ခံလို့မရပါဘူးဗမာပြည်ကမကောင်းကျွန်တော်တို့ကဘာအနှံ့ကမှလက်ခံလို့မရဘူးဒီတော့ဒီအခုလောက်ခဲ့တဲ့စစ်ဆိုးရရဲ့ဆန္ဒခံယူပွဲကတော့ပြည်သူလူထုရဲ့ဆန္ဒမပါဘဲနဲ့အတရားဓမ္မဓမ္မရအတိုက်ခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကဘလို့နည်းနဲ့မှအတိမတ်မပြုတ်ပါဘူးဒီ69ရေကောက်ပွဲမှာကျွန်တော်တို့အနာရခဲ့တဲ့ဟိုအနာရခဲ့တဲ့ကျွန်တော်တို့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဟိုကိုယ်စားလှယ်တွေရောတော့ကျွန်တော်တတိပုဂ္ဂလကိုယ်စားလှယ်တွေအနေနဲ့ကသူတို့ရဲ့ခံယူချက်တွေကိုရေရှည်မပြောင်းလဲပဲနဲ့ဒီလိုပဲဆက်လက်ပြီးတက်ဝဲဝင်နိုင်မလားဆိုတာကိုကျွန်တော်ကအဲ့ဒါကိုနေချင်ပါလေ
ဟုတ်ကဲ့ခင်ဗျာဆိုတော့ဒေါ်စနာဝင်းရေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလူတွေခံယူချက်ကိုမပြောင်းမနဲ့ဆက်လက်တိုက်ပွဲဝင်နိုင်မလားလဲခင်ဗျာ
ခံယူချက်ကတော့ပြောင်းမှာဘယ်လိုမှကိုမရှိပါဘူးကျွန်တော်တို့ခံယူချက်ပြောင်းဖို့ဆိုလို့ရှိရင်ကြာလှပြီးပြောင်းတာပေါ့နော်အနှစ်20ပေါ့နော် NLD 2000လာတာအနှစ်20ပါအနည်းစဲ20တွင်းမှာမပြောင်းချင်လို့ကိုပဲပြည်သူလူထုဘက်ကနောက်ပြီးတော့ချက်တဲ့နေရာမှာအနစ်နာတွေအမျိုးမျိုးခံပြီးရတာတော့ကျမလည်းစွတ်တော်ကိုစလေတွေအလွန်တမတ်တနာလာပါတယ်တကယ်အဲ့တော့အခုရွေးကောက်ပွဲမှာကျမသိလေရတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကိုပဲမဲထဲ့တယ်ဆိုတော့ကျမတို့အရင်တော့တချို့ပြောနေကြတာပေါ့နော်မဲသွားမထဲ့သင့်ဘူးမဲယုံမသွားသင့်မဲယုံမသွားလို့ရှိရင်ဒီကိုယ်စောက်ကိုရွေးကောက်ပွဲရက်လက်ကိုကိုဟာကိုဖျက်တယ်လို့ပဲဖြစ်လိမ့်မယ်လို့ပြောကြတယ်ဒါပေမဲ့ကျမတို့သွားမထည့်လေနာအဖအကြိုက်ပဲလေဒါကြောင့်မလို့ကျမတို့ကိုယ်တိုင်ကိုပဲမဲထဲ့ကြပါကန့်ကွက်မဲထဲ့ကြပါဆိုတဲ့စီယုံရေကဏ္ဍမှာကျမတို့တတတအားပါခဲ့တယ်ပေါ့အခုဒေါ်ဆန်းစုကြည်ကိုယ်တိုင်သွားပြီးတော့ထည့်တယ်ဆိုဘာဖြစ်ဖြစ်သူကန့်ကွက်မဲထဲ့မှာပဲကျမတို့တွက်လို့ရတယ်ဟိုဒေါ်စုကိုယ်တိုင်ကမဲထဲ့တယ်ဆိုတော့ဒါဟာဘာပဲဖြစ်ဖြစ်ငါတို့ရှေ့ဆက်ဖြစ်သမျှရင်ဆိုင်ကြမယ်ဆိုတဲ့အယူအဆလို့ကျမတို့ယူဆလို့ရတယ်အဲ့တော့ဘာပဲဖြစ်ဖြစ်ကျမတို့ကနောင်လာမယ်ရွေးကောက်ပွဲသူတို့လုတ်တီလုတ်လို့ရပြီပေါ့နော်2010လုတ်တီပဲဖြစ်စီကျမတို့ကတိုင်းပြည်အတွက်ကတော့ပါလို့ရတဲ့ကန္ဓာကဒီပါကြအောင်ပါပဲခုလွတ်တော်ကိုယ်စားလှယ်တွေကလည်းတိုင်းပြည်အတွက်အဲ့ဒီကန္ဓာအတွက်ကြိုတင်ပြီးပြင်ဆင်ထားကြမယ်ထားကြလိမ့်မယ်လို့ကျမမျှော်လင့်နေရှင
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အဲ့မှာကျွန်တော်နဲ့ရှင်းရှင်းလင်းတစ်ခုမေးချင်တာပါလို့ရတဲ့ကန္ဓာကဆိုတော့ဥမာ2010ရွေးကောက်ပွဲဟာဝင်သင့်တယ်လို့ဆုံးဖြတ်ပြီးတော့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မယ်ဆိုတဲ့အလားအလာကဖြစ်လာနိုင်ပါလားဒါကျွန်တော်ဟိုဟာဖြစ်လို့မေးကြည့်တာပါ
ကျမတို့ဦးရဲဆန္ဒပြောမယ်နော်ကျမတို့ဝင်ရမှာဝင်ပြီးတော့ပါတီကိုပဲတောင်းတတင်းတင်းဖြစ်အောင်ထူထောင်ပြီးဝင်ရမှာဘာဖြစ်လို့လဲဆိုတော့ပြည်သူလူထုကဒေါ်ဆန်းစုကြည်ပါတီကိုမျှော်လင့်နေကြဒုံပဲ Ana jamu cuma biang biru winter ni cuma jam biru apa?
Okay, baiknya. Okay. Kumpulan tuan, kuzai bini, yuka buai, ya. Jadi tu dok kuzai pilar apa tu? Belu tu faham baiknya. Di jadi repair tar eh, mandi tu selai kain suai biru, selai tay buai mula aduh mohon netang tu sebi bini yuka buai jayin. Dah winter, winter suai yuksa siwa lah. Kuzai bini yuka buai jalan kuzai sunu biru dah. Tu ujin sana ubi biru apa? Bebar di rumah kuzai biru biru jamu lupa baiknya. Apa pun yang suai ni sekarang ni apa?
Oh, okay, jangan garau. ตู้เจนอนีเนี่ยแหละပြောတယ်လို့ကျွန်တော်တို့ဒါအဖွဲ့ချုပ်ရဲ့မူလဲပြောကြပါတယ်ဒါကကိုယ်ဆက်ရှိခုနှစ်မေလ23ရက်နေ့မှာဒေါ်ဆန်းစုကြည်ရနေပြီးတော့မှာအဖွဲ့ချုပ်ကိုစားပြုပြီးပြောခဲ့တာဖြစ်ပါတယ်အဲ့ဒါဘာပြောခဲ့လဲဆိုတော့ကိုယ်ဆက်ပြင်းနေရွေးကောက်ပွဲရက်လက်ကိုအကောင့်ထဲမှာပေါ်ပဲနေနောက်ရွေးကောက်ပွဲတင်ကျပ်ရေးကိုလုံးတယ်ဆိုရင်အဲ့ဒါကိုအဖွဲ့ချုပ်ကလုံ မတူပါဘူးကျွန်တော်69နှစ်ကနေ90ပြည့်နှစ်130ကြာတဲ့အခါကျမှလူတို့ရဲ့ဆန္ဒကိုလွတ်လွတ်လပ်လပ်တန်တန်ရှင်းရှင်းသာဖော်ထုတ်နိုင်ခဲ့တာဖြစ်ပါတယ်အဲ့တော့90ခုနှစ်ရွေးကောက်ပွဲမှာဆန္ဒမဲပေးခဲ့တဲ့လွှတ်တော်ဟာကျွန်တော်တို့ဥပဒေပြုလွှတ်တော်မဟုတ်ပါဘူးတိုင်းပြည်ပြုလွှတ်တော်မဟုတ်ပါဘူးအချုပ်ချာအာဏာ3ရပ်ကိုပိုင်တဲ့ပြည်သူလွှတ်တော်ဖြစ်ပါတယ်အဲ့အချုပ်ချာအာဏာ3ရပ်ကိုလူတို့ကကျွန်တော်တို့လွှတ်တော်ကိုယ်စားလို့အနှင်းထားတာဖြစ်ပါတယ်ဒါကြောင့်မို့လို့နာဖအာနာလွှဲမပေးဘူးဆိုရင်လည်းပဲကျွန်တော်တို့ဒါပြည်သူလွတ်တော်ကိုစေအာနာလွှဲယူအောင်စူးစမ်းမှာဒါအဓိကဖြစ်ပါခင်ဗျ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဆိုတော့ဥအောင်ထူးဥအောင်ထူးကတော့ပထမဆုံးဥပဒေကြောင်းအရာကျွန်တော်မေ့ချင်ပါတယ်စောစောကပြောတဲ့နိုင်ငံရေး issues ပေါ့လေ2010ပြည့်ရွေးကောက်ပွဲမှာဆက်ဝင်သင့်သလား90ပြည့်ရွေးကောက်ပွဲကိုကင်ဆယ်ပြီးတော့ဆက်လက်တိုက်သင့်သလားဆိုတဲ့အယူဆနှစ်ခုနဲ့ပတ်သက်ပြီးပုဂ္ဂိုလ်ရေးဆန္ဒကိုမမေ့ခင်ပါဒီဖွဲ့စည်းပုံကိုအတီးပြုမဲ့မပြုဆိုတဲ့ကိစ္စသောရရှင်တွေပြောတဲ့အထက်မှာလည်းမကြာခဏပါပါတယ်ဥပဒေထဲမှာနိုင်ငံတကာဥပဒေထဲမှာတိုင်းပြည်တစ်ခုရဲ့ဖွဲ့စည်းပုံကိုနိုင်ငံတကာအသိုင်းအဝိုင်းကအတည်ပြုပေးတယ်ဆိုတဲ့ကိစ္စအစဉ်လာရှိပါလားခင်ဗျာနိုင်ငံတကာဥပဒေကတော့အစဉ်လာနဲ့သွားတာပေါ့လေနိုင်ငံတကာအတည်ပြုခြင်းမပြုခြင်းဆိုတာဘယ်လောက်အရေးကြီးပါလဲ
နိုင်ငံတကာအတည်ပြုတယ်တော့မဟုတ်ဘူးဗျနိုင်ငံတကာကနေပြီးတော့ဒီဖွဲ့စည်းပုံမူကြမ်းရေးဆွဲဖြစ်စဉ်အပေါ်မှာဟောဖွဲ့စည်းပုံရဲ့ရလဒ်ကိုကောင်တယ်ဖော်တဲ့အပေါ်မှာဟောအတိအမှတ်ပြုတယ်မပြုဆိုတော့အင်မတန်အရေးကြီးပါတယ်အဲ့တော့အတိအမှတ်ပြုနိုင်လောက်တဲ့အနေထားလုပ်ငန်းစဉ်နဲ့ဥပဒေဖြစ်စဉ်တွေရှိရင်တော့နိုင်ငံကအတိအမှတ်ပြုဖို့လာလာရှိတယ်။အဲ့တော့နိုင်ငံကအတိအမှတ်ပြုအောင်လည်းနားဖားတောင်းကိုတောင်းမှာဖြစ်တယ်။ဒါကြောင့်နိုင်ငံကအတိအမှတ်ပြုတယ်မပြုဘူးဆိုတာကသိရကြီးတဲ့ဖြစ်စဉ်တရားဖြစ်ပါတယ
်။ဒီအတိအမှတ်ပြုရဆိုတာဖွဲ့စည်းပုံသေးပြောင်းလို့လားအများသားဖြင့်ကျွန်တော်သိရမှာနိုင်ငံသေးပေါ်ပေါက်လာတဲ့အာဏာသိမ်းတဲ့အစိုးရသေးတက်လာတဲ့ဆိုရင်တော့ဒါအဲ့ဒီအစိုးရကိုစစ်အစိုးရအာဏာသိမ်းတဲ့ဆိုရင်အစိုးရကိုအတိအမှတ်ပြုရလွတ်လပ်ရေးညင်ညာရတီမောတို့ဘာတို့ဘသူအတိအမှတ်ပြုရပါညာဖြစ်တဲ့ကော်ဆိုဘိုတို့ဘာတို့ဆိုတော့တိုင်းပြည်တစ်ခုမှာသူနိုင်ငံရေးဖြစ်စဉ်ရဆိုရအပြောင်းလဲဖြစ်သွားတယ်ဖွဲ့စည်းပုံအပြောင်းလဲဖြစ်သွားတယ်အဲ့ဒါကြတော့နိုင်ငံတကာရဲ့ထပ်မံအတိအမှတ်ပြုမှုလိုအပ်ပါလား
အဲ့ဒါကကျွန်တော်တို့ဒီဖွဲ့စည်းပုံပြောင်းနေမပြောင်းဟာလားဒီအစိုးရတွေပြောင်းနေမပြောင်းဆိုတာအဓိကဘာနဲ့သွားလဲဆိုတော့လူထုသဘောဆန္ဒနဲ့သွားတာပဲအဲ့တော့လူထုသဘောဆန္ဒကိုရန်နုံပြည့်နှိပါထင်အပ်ဖို့ပြလာမဖို့ပြောက်လို့ဆိုတော့တိုင်းတာတာပဲအဲ့တော့အဲ့လိုတိုင်းတာတဲ့အပေါ်မှာနိုင်ငံအတိအမှတ်ပြုမှုလိုအပ်တဲ့အတွက်ဘယ်နိုင်ငံမှမဆိုရုပ်ောက်ပဲလုပ်တဲ့အခါတိုင်းမှာနိုင်ငံတကာကလိလဆောင်ကြီးအဖွဲ့တွေကိုတမင်ဖိတ်ခေါ်ပြီးတော့ကျွန်တော်တို့ယူကော့ဝဲရတော့ဖြစ်ရင်အဲကျွန်တော်တို့ဆန္ဒခိုင်ဝဲရတော့ဖြစ်ရင်တကယ်လွတ်လပ်တရားမျှတဲ့ယူကော့ဝဲဖြစ်ပါတယ်ဆန္ဒခိုင်ဝဲဖြစ်ပါတယ်လို့နိုင်ငံတိုင်းမှာဘယ်နိုင်ငံအစိုးရမစိုးတက်တည်ပြောက်ကိုကြိုးစားရတယ်အကုန်လုံးကိုရှင်းပြရတယ် process အားလုံးကိုကျွန်တော်တို့နိုင်ငံတိအောင်လုပ်ပေးရတယ်အဲလူတို့နိုင်ငံတကာကိုရှင်းတဲ့အခါကျတော့မှနိုင်ငံတကာကြီးကအတိအမှတ်ပြုမှုကိုတောင်းရတာဖြစ်တယ်အဲ့ဒီအတိအမှတ်ပြုမှုတောင်းတဲ့ process ကနိုင်ငံတိုင်းမှာကျွန်တော်ရှိတယ်အဲ့လိုတောင်းတာကလည်းပဲကျွန်တော်တို့ဒီနိုင်ငံတွင်းမှာဖြစ်တဲ့အဓိကပြောင်းလဲဖွဲ့စည်းပုံပြောင်းလဲသည့်ဖြစ်စီဒီရွေးကောက်ပွဲမှာနောက်အစ်စ်တရပေါ်လာမယ်အစိုးရအဖွဲ့တရပြောင်းလဲသည့်ဖြစ်စီအဲ့လုတဲ့ခါတိုင်းမှာဒီဆန္ဒခိုင်ပွဲရွေးကောက်ပွဲတွေနိုင်ငံကအတိအမှတ်ပြုမှုရအောင်ကြိုးစားတာကတော့ရည်ကြီးတဲ့ပြည်ရှင်ဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဆိုတော့2010ရွေးကောက်ပွဲမှာကြတော့သူတို့ဒါနိုင်ငံတကာဒါစောင့်ကြည့်ရေးအဖွဲ့ဖိတ်မဖိတ်ဆိုတာတော့မသိနိုင်ဘူးဥအောင်တို့ကျွန်တော်တူတူလေးဖြေပါခုနနိုင်ငံရေးဥတွေကကြောင်းပါနိုင်ငံရေး issue နိုင်ငံရေးကိစ္စလေးမေ့ချင်ပါတယ်2010ရွေးကောက်ပွဲအတွက် NLD ကပြင်ဆင်ပြီးတော့အဲ့ဒီမှာလဲနိုင်အောင်လုသင့်ပါသလားသူတို့မဟုတ်1990ပြည့်ရွေးကောက်ပွဲရလို့ကင်ဆယ်သင့်တယ်ထင်ပါသလားပုဂ္ဂိုလ်ရေးအမြင်ကိုခက်တူပြောပါအောင်သ
ူဥပဒေအမြင်ခက်တူပြောရင်နံပါတ်1ချက်က1990မီလာရွေးကောက်ပွဲရလဟာပြည်တွင်းကနိုင်ငံတကာနားအဖကိုတဲ့အငင်းမပွားပဲအတိမတ်ပြုထားတဲ့ရလဖြစ်တယ်အဲ့ဒီရလကတနည်းနည်းနဲ့လုံးဝအကောင့်ထဲမပေါ်ဘဲနဲ့ဘယ်နည်းနဲ့မှ2010ရွေးကောက်ပွဲကိုသွားလို့မဖြစ်နိုင်ပါဘူးတစ်ချက်ကဒုတိယချက်ကဖွဲ့စည်းပုံကိစ္စလည်းပဲတင်းမီဆောင်90ပိုက်20ရဖွဲ့စည်းပုံဆွဲဖို့တာဝန်ဟာရွေးကောက်ပွဲမှာရွေးချက်တင်မြှောက်ချင်းခံတဲ့ကိုယ်စားလှယ်များတာဝန်သာဖြစ်တယ်ဆိုတဲ့လောကကနေ့ချင်းဒီဒီဇယ်ဥပဒေဖြစ်တယ်အဲ့ဒီဥပဒေကိုစန့်ကျင်ပြီးနားအဖဆွဲထားတဲ့ဖွဲ့စည်းပုံကိုအတည်ပြုကိုကြိုးစားတဲ့ကိစ္စလည်းလုံးဝတရားမဝင်ဘူးအဲနောက်ဆုံးတစ်ချက်ကတော့အခု
နှထုံးတစ်ဆယ်မှာကျင်းပတယ်နားဖာယူကောဘွယ်ဝင်လိုက်လို့ရှိရင်နားဖာကဖွဲ့စည်းပုံနဲ့အညီဆက်အနာရှင်စနစ်ကိုအသက်သွင်းထားတဲ့ဖြစ်စဉ်တရားလုံးကိုကျွန်တော်တို့ကရာနှုံးပြီးဥပဒေနဲ့အညီအတည်ပြုပြလဲရောက်တယ်ဒါကြောင့်ဒါလုံးဥပဒေကြောင့်ရလုံးဝမလို့တင်တဲ့ကိစ္စဖြစ်ပါတယ်ဟုတ်ကဲ့ဝန်သူကျေးဇူးပါပဲခင်ဗျာနောက်သောရရှင်တရားကိုကျွန်တော်ခေါ်ကြပါစို့ကိုမုံမြင့်ထွေးကြား
ဟုတ်ကဲ့ပါဘောနော်ကျွန်တော်တို့ဒီလူတွေကလည်းဒီမိုကရေစီနဲ့လူ့ခွင့်ရဖို့အတွက်ဘူးအဲ့ဒီဟိုဟာဥဆောင်ဖို့အတွက်တာဝန်ပေးထားတယ်လို့ကျွန်တော်ကယုံကြည်တယ်အဲ့တော့အဲ့ဒီအနေနဲ့ကဒီလူတွေအားလုံးပါဝင်နိုင်တဲ့လမ်းကိုလည်းကျွန်တော်တို့ဒီမိုကရေစီလမ်းကြောင်းမချောင်းနိုင်ဘူးလို့ကျွန်တော်မြင်တယ်နောက်တစ်ခုကပါတီရည်ရည်ရုံလေးတော့ပဲသူတို့သွားနေတယ်စိတ်မဆုံနေကြဘူးနော်အဲ တော့ဥပဒေတော့မှမလေးစားမလိုက်နိုင်တဲ့အတူရဘူးကျွန်တော်တို့ကျွေးမှာရှိနေတဲ့အင်အားစုတွေကဥပဒေအတွင်းတိုက်ပွဲတိုက်မယ်ဆိုလို့ရှိရင်ကျွန်တော်ကဘယ်လောက်ထိရအောင်လဲဘာတွေမျိုးလိမ့်ရောဘာတွေရနိုင်မယ်လို့ကျွန်တော်သိတယ်မှာ
ဟုတ်ကဲ့
ဟုတ်ကဲ့
ဥပဒေအတွင်းတိုက်ပွဲနဲ့တိုက်လို့မရဘူးလားတဲ့ဘယ်လိုအခြေအနေရှိပါလဲတဲ့ဒီပြည်တွင်းမှာပြည်သူတွေရွေးကောက်တင်မြှောက်ထားတဲ့ NLD လိုပါတီကြီးကနေပြီးတော့အစိုးရကို
ဥပဒေအတွင်းတိုက်ပွဲနဲ့တိုက်လို့ရတဲ့အပိုင်းကြီးအများကြီးရှိပါတယ်အထရီရောက်တိုက်ဖို့ပဲလို့ရတယ်။အခုဥမာပြနားအဖကလည်းဥပဒေရင်တိုက်ပွဲဆင်နေတာပဲ။သူ့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုဘာကြောင့်အတည်ပြုတဲ့နေမှာလဲလို့တွားနေတယ်။ကျွန်တော်တို့ကနားအဖရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုဘာကြောင့်လက်တွေ့အတည်ပြုမကျင့်သုံးတဲ့မှာဘူးဆိုတော့ဥပဒေရင်တိုက်ပွဲကိုပြည်ရင်းမောင်နိုင်ငံမှာကိုကြေကြေပြန့်ပြန့်အောင်ကြောင့်တိုက်လို့ရတယ်။ဥမာအခုဖြစ်နေတဲ့အနက်ကစ်ပုံတိုင်းမှာလူထုကိုလှည့်လူရှူထားတာဟာအဲ့လားနိုင်ငံဥပဒေဖြစ်တဲ့လူသားအဖြစ်အသက်ရှင်သန်မှုစန့်ကျင်တဲ့ပြည်မှုကြီးကိုကျူးလွန်နေပါတယ်ဆိုပြီးတော့ပြည်တော်နိုင်ငံဥပဒေတိုက်ပွဲတကယ်ကိုတိုက်လို့ရပါတယ်တိုက်မယ်ဆိုရင်တိုက်ခွင့်ဒီအများကြီးကျွန်တော်ရှိပါတယ
်ဟုတ်ကဲ့ဒေါ်စန္ဒဝင်းကပြောလိုပါလေခင်ဗျာဥပဒေရင်းတိုက်ပွဲ NLD အနေနဲ့စစ်အစိုးရကိုဆင်နိုင်မဲ့လားလား
အခုဥပဒေတွင်တိုက်ပွဲကိုတိုက်မယ်ဆိုလို့ရှိရင်အခု NLD ကကြေညာထားတဲ့မတရားသောနည်းနဲ့အနိုင်ရရှိတာတွေကိုဖော်ထုတ်မယ်လို့ပြောထားတယ်လေအဲ့ဒါတွေကိုအရင်ဆုံးလုပ်ကြည့်လိုက်ပါနော်မျက်မြင်သက်သေတွေလည်းရှိမှာပါကိုယ်အဖွဲ့စည်းတွေကလည်းဖွဲ့စည်းပြီးတော့စောင့်ကြည့်နေတဲ့ဟာတွေလည်းရှိမှာပါအဲ့ဒီရက်လက်တွေကိုစုပြီးတော့ခက်မြန်မြန်လေးပေါ့နော်အခုသူတို့ကအတီးပြူချောင်းကျင်ညာပြီးသွားပြီလေအဲ့ဒီအတီးပြူချောင်းကျင်ညာပြီးတော့မကြာမတင်ကာလမှာပဲဒါမတရားဘူးဒီလိုမတရားသဖြင့်ယူထားတာပါဆိုအဲ့ဒီဥပဒေကြောင်းနဲ့တိုက်ကြည့်ပါဦးလို့ကျွန်မတို့ကြံပေးချင်ပါတယ
်ဟုတ်ကဲ့ဥခွန်မြင့်ထွန်းခင်ဗျာ
ဟုတ်ကဲ့
ဘက်မှာရွေးကောက်ခံထားတဲ့ပုဂ္ဂိုလ်တွေစစ်အစိုးရကဥပဒေကြောင်းအတွင်းကဘယ်လိုတိုက်နိုင်တယ်ခင်ဗျာ
ဟုတ်ကဲ့ဥရေကြောင်းအတွင်းကတော့ကျွန်တော်တို့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အဖွဲ့ချုပ်အပါအဝင်အနိုင်ရပါတီတွေကနေဆောင်ရွက်ရမယ့်တာဝန်တွေရှိပါတယ်။ထို့နည်းတူပဲကျွန်တော်တို့လွှတ်တော်ကိုယ်စားလှယ်တွေကလည်းလွှတ်တော်ကိုယ်စားလှယ်အပိုင်းနဲ့ဆောင်ရွက်ရမှာရှိပါတယ်။နောက်ကျွန်တော်တို့ပါတီအဖွဲ့စည်းအဖွဲ့ဝင်ချင်းချင်းအဖွဲ့ဝင်တွေကရောနောက်လူထုကရောဆောင်ရွက်ရမှာဖြစ်ပါတယ်။ဥပဒေပေါင်းတွင်းရဲ့အဓိကအနှစ်သာရဥဆောင်မှုနဲ့လူထုကနေပြီးတော့ပါဝင်မှုဟာအဓိကအကျဆုံးဖြစ်ပါတယ
်။
အဲ့တော့ကျွန်တော်တို့ဒီပြည်သူ့လွှတ်တော်ကိုယ်စားပြုကော်မတီဟာကျွန်တော်တို့လွှတ်တော်ကိုယ်စားလှယ်တွေအများစုကနေပြီးတော့မှလုတ်ပိုင်ခွင့်အာဏာလွှတ်အပ်ထားတာဖြစ်ပါတယ်။ဒါကြောင့်မို့လို့ပြည်သူ့လွှတ်တော်ကိုယ်စားပြုကော်မတီမှာလွှတ်တော်တရားရဲ့လုံဆောင်ချက်တွေနဲ့တူတဲ့အာဏာပြင်ရှိပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့ဒီနေ့အခါမှာတော့60ခုနှစ်ရွေးကောက်ပွဲရလဒ်ကိုအကောင့်ထဲပေါ်ဖို့အတွက်ကဒါပြည်သူ့လွှတ်တော်ကိုယ်စားပြုကော်မတီနဲ့ပြည်သူ့လွှတ်တော်ကိုယ်စားတွေမှာအဓိကတာဝန်ရှိပါတယ်။အဲ့ဒါဥပဒေပေါင်းတွင်းကနေတိုက်ဖို့ရမှာအကောင်းဆုံးသောအချက်ဖြစ်ပါတယ်ခင်ဗ
ျ။ဟုတ်ကဲ့
ဟုတ်ကဲ့က
ျပါရှင်ပြန်ပါများအခုချင်းညာတွေကိုကျင်းတ်ပါလားဗာများပြန်ပြောချင်ပါလေခတ်တူတူပဲပြောပါနော်
ဟုတ်ကဲ့ကျွန်တော်ကတခုပြန်ပြောချင်တာပါလေဆိုတော့ဟုတ်လားဟိုဆရာကလူပြောလို့ပေါ့နော်ကျွန်တော်ဆန္ဒခံယူဖို့ဥပဒေကြီးကြောင်းအရာတို့ဟိုတိမှတ်ပြီးတော့ဆရာဝင်မို့တို့လုံးဝနေကြိုင်နေတယ်ပါပဲဒီဥပဒေမဲ့တဲ့လုပ်ရည်တွေလုပ်နေတယ်နောက်ပြီးတော့ဒီတခုလည်းမဟုတ်ကျွန်တော်တို့အခုဒေါက်ဆန်းစုကြည်ကိုတန်တန်းတိုးလိုက်တဲ့ကိစ္စကတော့မင်းကိုနိုင်တို့ဥခုလူတို့ဖန်ထားတဲ့ကိစ္စသူတို့ကတရားလက်လွတ်ဥပဒေမဲ့လုပ်နေတဲ့ကိစ္စတွေအများကြီးရှိတယ်အဲ့အရာတွေကိုကျွန်တော်တို့ကပြန်ပြီးတော့တို့ကျူးလွန်တဲ့မှုကိုတို့တို့စီမှာပဲပြန်ပြီးဆွဲတယ်ဆိုလို့ရှိရင်ကျွန်တော်တို့ကဘာကိုရနိုင်မလဲဆိုတာသိချင်ပါတ
ယ်။ဟုတ်ကဲ့ဦးအောင်သူ
ဟုတ်ကဲ့ဟိုနှစ်ပိုင်းစဉ်းစားရမယ်။တစ်ပိုင်းကပြည်တွင်းမှာရှိတဲ့တရားစီရင်ဆင်းတဲ့ဥပဒေကိုသုံးပြီးတော့တိုက်ကိုတိုက်ရမှာဖြစ်ပါတယ်။အဲ့လိုတိုက်လို့အောင်မြင်တဲ့အပိုင်းတွေဟိုမှုကင်းနေကျွန်တော်ရှိပါတယ်။ဟိုကျွန်တော်တို့အတိအကျကိုကျွန်တော်ပြောလို့ရဥမာစုကြပါဆိုကျွန်တော်တို့ဒီအဲ့ဒါနိုင်ရခပါ၉ဦးပေါ့ဗျာ။အဲ့ဒီမှာဒီ၉ယောက်ကိုတည်တံပေးတဲ့ကိစ္စကိုပြည်တွင်းရောပြည်ပရောဟာလားဒီသူ့ရဲ့မှားယွင်းတဲ့စီရင်ချက်ကြီးကိုထောက်ပြပြီးတော့လှုပ်ရှားနေတဲ့အခါကျတော့ လို့တမအဖွဲ့အရာလို့ကိုသတင်းပေးတယ်ဆိုတဲ့ပြည်ရနဲ့တည်တံပေးတဲ့ကိစ္စကြီးကလုံးဝလွတ်တဲ့ဟာမျိုးကြီးကျွန်တော်တို့တွေ့ကြုံနေမြင်ရှိပါတယ်။ဒါနဲ့တခြားသရရိုက်တယ်အများကြီးရှိတယ်။အဲ့တော့ပြည်တွင်းမှာရှိတဲ့တရားစီရင်ဆက်တဲ့ဥပဒေတွေကိုပြည်တွင်းဥပဒေပညာရှင်များအကူအညီနဲ့တိုက်ကူတိုက်ရမှာဖြစ်ပါတယ်။နောက်နိုင်ငံတကာမှာလည်းအခုဒီကျွန်တော်မြန်မာနိုင်ငံဖြစ်တဲ့ပြဿ ရလို့လို့ရအများကြီးရှိသွားတယ်အဲ့တော့လုတ်ကြောက်ဘယ်လို့ပါလဲ
ဟုတ်ကဲ့ခင်ဗျာအခုနာဖာရေးဆွဲထားတဲ့ဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့နောက်သောရရှင်ဥအောင်မြတ်သူဆိုတဲ့ပုဂ္ဂိုလ်ကရေးပြီးတော့ပေးပို့လာတဲ့အီးမေးလ်ကိုလည်းကြည့်ရပါစို့ခင်ဗျာအဲ့ဥပဒေကိုဘာပြောထားလဲနာဖာရေးဆွဲဖွဲ့စည်းပုံဥပဒေနဲ့ပတ်သက်ပြီးကောင်းကင်းဖတ်ပြအောင်ခင်ဗျာ
ဟုတ်ကဲ့မြန်မာအသံမှာဖွဲ့စည်းပုံအခြေခံဥပဒေထောက်ခံမယ်ကန့်ကွက်မယ်ရလက်ကျညာချက်ကိုကြားလိုက်ရလို့အခုစာကိုရေးလိုက်ပါတယ်ထောက်ခံမယ်62ရာခိုင်နှုန်းနဲ့ကြည့်ကောင်းလဲလောက်ကြပါအောင်ဗျာပုံမှန်စိတ်နေစိတ်ထားရှိတဲ့လူတွေကတော့ယုံကြမယ်မထင်ပါဘူးကျွန်တော်ကြားဦးတာကတော့ရောမမျိုးကြီးမိလောင်နေတော့နေရပြင်းကြီးတရောထိုးနေတယ်ဆိုလာပဲလက်ရှိကျွန်တော်မြင်တွေ့ကြားနေရတာတွေကတော့ဆိုင်ကလုံးမုန်တိုင်းတိုက်နေတော့ချက်ပြင်းနေပြီးတော့ကဧကရစ်ပြင်းကြီးကဂရောင်းချက်ပြီးတော့မဲရည်ရည်နေတာတွေ့ရပါတယ်ယုံကြည်ုံမယုံကြည်နေပေါ့ဗျာတကယ်တော့1990ရွေးကောက်ပွဲတခဲနဲ့အနိုင်ရတဲ့သူတွေကဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲရမှာပါဒီလိုလုပ်လို့တော့မရပါဘူးအခုကရှင်းနေတာကိုရှေ့အောင်တက်တက်မဲ့လုပ်နေကြတာပ
ါဟုတ်ကဲ့ယုံပါရရယုံပါရသောရရှင်နာမည်ဘသူဦးအောင်မြတ်သူဒါဗိုလ်ချုပ်မှုကြီးတန်းရွှေခင်ဗျာလေဘေးဒံခံရတဲ့အခုသတင်းစာမှာရေးတဲ့ဆောင်းမအရာဆိုသူ့ရဲ့ရင်သွေးသားသမီးတွေလူချင်းမြန်နေတဲ့လူတွေကိုချက်ချင်းလာကြည့်ကျင်နေတော့မှမလာကြည့်အပါဘူးတော်တော်လေးနောက်ကျသွားတယ်ဆိုတာအဲဒီဖွဲ့စည်းပုံဆန္ဒခံယူပွဲမဲတွေကိုရေးတွက်နေလို့ဖြစ်မယ်လို့အများဆုံးယူဆနိုင်ပါတယ်သတင်းစာထဲမှာလည်းရေးထားပါတယ်အကြီးကြီးကိစ္စတွေကိုပြစ်ပယ်ပြီးတော့အခုလာကြည့်တာတော့မှအဲ့လိုလာကြည့်တာပါတဲ့အတော်လေးယူနာကြည့်မှတယ်လို့ရေးထားတာတွေ့ရပါတယ်အဲ့ဒါကတော့သောရရှင်ရဲ့အယူဆပါဗျာစာရေးဆွေးနွေးချက်ဖြစ်ပါတယ်နောက်လေလိုင်းမောင်တက်ပြီးဆွေးနွေးမယ်သောရရှင်တို့ကိုကိုဝင်းမင်းထွန်းပါပြောလိုပါလဲခင်ဗျာ60ပြည့်ရွေးကောက်ပွဲနဲ့အခုစစ်အစိုးရအတည်ပြုလိုက်တဲ့ဖွဲ့စည်းပုံဆိုင်ရာဒါဖွဲ့စည်းပုံပေါ့လေအခြေခံဥပဒေဘယ်လိုနိုင်ရှင်ပြောလိုပါလဲဘာတွေများမေ့ကျင်ပါလဲ
ကျွန်တော်တို့ဆိုးရနေတာနဲ့ကျွန်တော်တို့ကြည်တူလူလူနေတာနဲ့ဘယ်ရောက်မှကျွန်တော်တို့မှယုံကြည်မှုမရှိတော့ဘူးဒါကြောင့်မို့ကျွန်တော်တို့ကဒီလက်ရှိကျွန်တော်တို့ခုကျင်းပထားတဲ့ရွေးကောက်ပွဲစိတ်ဆာကိုကျေးဇူးပြီးတော့ကျွန်တော်အနေနဲ့ရင်းဆိုင်ဖို့နည်းလမ်းတွေကိုပဲကျွန်တော်ကရှားစိတ်ခြင်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေအရေးကြီးတာဒီဖွဲ့စည်းပုံအခြေခံဥပဒေမှာဘာမှခိုင်မာမှုမရှိဘဲနဲ့အဲ့ဒါကိုတည်သူရှိကိုတင်ပြပြီးမတမာတဲ့နည်းတွေနဲ့သူကဒီရုပ်တော်ပွဲတွေကိုတင်ရောက်ထားတဲ့အချိန်မှာနောက်တစ်ချိန်မှာပြဿနာတွေဖြစ်လာနိုင်လားဖြစ်လာနိုင်ခဲ့လို့ရှိရင်လည်းပဲဒီလိုလူအနေနဲ့ရောဒီပါရောက်ဒီမိုကရေစီဖွဲ့စည်းရေးအနေနဲ့ရောဘယ်လိုမျိုးဆက်ပြီးတော့လုပ်လို့ရှိရင်ကောင်းနိုင်မလဲဆိုတာကိုကျွန်တော်ကြိုတင်ပြီးတော့အဲ့ဒါကိုသိချင်ပါတယ
်ဟုတ်ကဲ့ကိုမင်းထွန်းကတော့ခုပြန်ပြန်စောစောကိုမင်းထွန်းမိတဲ့အထက်မှာဒီဥပဒေကိုဘယ်လိုဆန့်ကျင်ဖို့နီးလမ်းပဲရှာသင့်တယ်လို့ပြောရမှလားဒီမှာကျွန်တော်တို့ပြောရင်းနဲ့ပေါ်လာတာကဒါ2010ရွေးကောက်ပွဲမှာလည်းပဲထပ်ပြီးတော့အနိုင်ရမှာပဲပြည်သူတွေက NLD ဆိုရင်ထောက်ခံတယ်ဆိုရယုံကြည်မှုနဲ့ထပ်ပြိုင်ပြီးတော့လုပ်ပါဆိုရယူဆတစ်မျိုးရှိသလိုတချို့ကလည်းပဲလုံးဝမဖြစ်နိုင်ဘူးဒါကိုဆက်လက်ဆန့်ကျင်ပါကိုဝင်းမင်းထွန်းအနေနဲ့လာဆိုရင်အဲ့ဒါဘယ်လမ်းကိုလိုက်ပြီးဆောင်ရွက်ချင်ပါလဲ
ကျွန်တော်တို့အနေနဲ့လုံးဝဆန့်ကျင်တာ
အလုံးမဆင်ကျင်တာဟုတ်ပြီအခုကိုရင်းထွန်းရဲ့မိကုံးကိုဒီပုဂ္ဂိုလ်တွေကိုမေးပါမယ်ပထမဆုံးဥခွန်မြင့်ထွန်းခင်ဗျာပြောပါအောင်ခင်ဗျာအဲ့တော့စေအစိုးရကအခုချက်မှတ်လိုက်တဲ့ဖွဲ့စည်းပုံအရဆက်လက်ပြီးတော့တိုင်းပြည်ကိုအုပ်စိုးမှမယ်ဆိုရင်တိုင်းပြည်မှာတီမင်းကြီးတွေဖြစ်လာပြီးဆိုရင်ပြည်သူတွေဘာလုပ်ကြမလဲလို့မေးပါခင်ဗျာ
အဓိကကဥဝေပေါင်းတွင်တိုက်ပွဲမှာနိုင်ငံရေးရဥဆောင်မှုနဲ့ပြည်သူလူထုရဲ့ပူပေါင်းပါဝင်ဆောင်ရွက်မှုအဲ့ဒီနှစ်ချက်အဓိကကြပါတယ်အဲ့တော့ကျွန်တော်တို့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အဖွဲ့ချုပ်ပါဝင်ပါတီတွေရဲ့နောက်ပြီးတော့တွတ်တော်ကိုယ်စားလှယ်တွေအနေနဲ့ကတော့ဒီမိုကရေစီမပေါ်မထုံးမချဲမှာဒီ60ပြည့်ရွေးကောက်ပွဲကပေးထားတဲ့တောင်းဝန်မကျေပြွန်သေးဘူးဆိုတော့ကျွန်တော်တို့ဒါကိုလေးလေးနက်နက်ကျွန်တော်တို့ခံယူကြပါတယ်အဲ့လိုပဲခံယူရပါမယ်ရေစုံရေပြတ်သက်ဆုံးတိုင်းဒါကျွန်တော်တို့ဒါလုံးဝဖြစ်ပါတယ်ပြည်သူလူထုကလည်းပဲအခုလိုမျိုးပေါ်ပေါက်လာတဲ့နိုင်ငံရေးလမ်းကြောင်းတွေမှာနားအဖလာလိုပဲမျက်နှာပြပြပြားတဲ့နေရာမှာရောမပါသွားပဲနဲ့ဒီနိုင်ငံရေးဥဆောင်မှုတစ်ခုနောက်မှာပြက်ပြက်သားသားနဲ့ဒါရက်တည်ပြီးတော့ live ပေးဖို့လိုပါတယ်
ဟုတ်ကဲ့ခင်ဗျာအချိန်ကသိပ်မကြံတော့ပါဘူး10မိနစ်တောင်ကြံတော့ရတဲ့နောက်ထပ်ကြံတဲ့သောရရှင်ကိုတော့လေလိုက်ပါမတင်ပြစီနေတော့ဒါမဲ့ဒေါ်စန္ဒဝင်းရဲ့နောက်ဆုံးမှတ်ချက်လဲကြားချင်ပါတယ်ခင်ဗျာအခုသောရရှင်ပြောတာနဲ့ပတ်သက်ပြီးတော့နောက်ဟု
တ်ကဲ့ကျမတို့ပြောချင်တာကတော့သူတို့ကြေညာလိုက်ပြီပေါ့နော်ဒါကိုအတည်ပြုလိုက်ပါပြီဆိုပြီးကြေညာလိုက်တာနဲ့တပြိုင်တည်းကန့်ကွက်မဲ့ပေးခဲ့တဲ့ပြည်သူလူထုဒီ constitution ကိုမကြိုက်ပါဘူးလို့အခုလေလိုက်ခုနလေလိုက်ပေါ်ကလူတွေပြောသလိုမျိုးပေါ့မကြိုက်ပါဘူးလို့ပြောကြတဲ့ပြည်သူလူထုကဟာ62ရာခိုင်နှုန်း2ရာခိုင်နှုန်း64ရာခိုင်နှုန်းကတော့မဖြစ်နိုင်ဘူးဗျာကျွန်တော်တို့တော်တော်များများကန့်ကွက်မဲ့ပေးတာပဲဆိုပြီးတော့သူတို့ပြည်သူလူထုအတန်ထွက်လာကြရင်တော့ကောင်းတာပေါ့ပြည်သူလူထုကအဲ့ဒါအော်ခွင့်ရှိတယ်လေပြောခွင့်ရှိတယ်လေအဲ့ဒါမျိုးအချိန်မီဖြစ်နိုင်တယ်ဆိုလို့ရှိရင်တော့သူတို့ဘက်က เนเน่รอซินซามะล่ะดาမှမဟုတ်ဟိုရက်တယောင်ယောင်လေးညဖြစ်မလားလို့ကျမတို့ထင်မိတာပဲအဲ့တော့ပြည်သူတွေဘက်ကပို့ပြီးတော့အရေးကြီးပါတယ်ကျမတို့ကမေးပေးခဲ့ရတယ်လို့
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ခင်ဗျာပြည်သူတွေရဲ့အတန်ဘယ်လိုပေါ်ထွက်လာမယ်ဆိုတော့နားဆင်နေနေမယ်ဒီတစ်ပတ်အစီအစဉ်ကိုဒီမှရင်ရနာလိုက်ပြစေခင်ဗျာပါဝင်ဆွေးနွေးခဲ့ရတဲ့ပုဂ္ဂိုလ်တွေအကုန်လုံးကိုအထူးကျေးဇူးတင်ပါခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်